စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဆန္ဒပြပြည်သူတွေကိုဖြိုခွဲဖို့အတွက်မြန်မာစစ်တပ်ကတရုတ်လုံဒရုန်းယာဉ်တွေကိုတုံးနေတယ်လို့ ENI သတင်းမှာဖော်ပြထားပါတယ်။မကြသေးခင်ကမန္တလေးမြို့ပေါ်တဝိုက်မှာတွေ့နေရတဲ့ဒရုန်းယာဉ်တွေဟာမြေပြင်ကဆန္ဒပြလှုပ်ရှားသူတွေရဲ့အနေအထားကိုသိဖို့တုံးတာဖြစ်နိုင်ကြောင်း Asia Times သတင်းကိုကိုးကားဖော်ပြထားတယ်လို့မြန်မာစစ်တပ်တုံးနေတဲ့ဒရုန်းတွေဟာတရုတ်လုံ CH-3A တွေဖြစ်ကြောင်းဗြိတိန်အခြေစိုက် James International Defense Review နဲ့ Washington အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့တို့ကအတည်ပြုထားတယ်လို့လည်းဖော်ပြထားတာပါဒီတရုတ်လုံဒရုန်းယာဉ်တွေကိုမိထီလာရှန်တဲ့လေရက်အခြေစိုက်စခန်းမှာတွေ့ရတယ်လို့ CSIS ကကောင်းကင်ဂျိုရုဓာတ်ပုံတွေနဲ့အတည်ပြုထားတာဖြစ်ပြီးဒီ CH-3A ဒရုန်းတွေကိုတရုတ်အစိုးရကအာကာသသိပ္ပံနဲ့နည်းပညာဌာန CASC လက်အောက်ကလေကြောင်းဆိုင်ရာဌာန China Aerospace Long March International ကတိစောက်တာလို့လည်းပြောပါတယ်။မြန်မာနိုင်ငံက2010ကနေ2019အတွင်းလက်နက်တင်ပို့မှုမှာတရုတ်က56ရာခိုင်နှုန်း၊ရုရှားက 31.6 ရာခိုင်နှုန်းနဲ့ကျန်နာကိုယူကရိန်း၊မြောက်ကိုရီးယားနဲ့အစ္စရေးအပါအဝင်တခြားနိုင်ငံတွေကတင်ပို့ရာဖြစ်ကြောင်း Stockholm နိုင်ငံတကာငြိမ်းချမ်းရေးသိပ္ပံ SIPRI ကရတဲ့အချက်လက်တွေပေါ်မူတည်ပြီး Asia Times မှာဖော်ပြထားတယ်လို့လည်းပြောပါတယ်။